လွေမာလာ၁၀ရဲ့တနင်္ဂနွေနေ့မှာလိလာသွားမဲ့ဥပု္ပ္ပစာဖြစ်တဲ့ငင်းဆိုင်ခေါင်းစဉ်ကတော့အစာရှောင်ခြင်းနဲ့ဝတ်ပြုကိုယ်ကျင့်ခြင်းဖြစ်ပါတယ်။နေမီမတ်စာခန်းကြီးကိုငွေတက်ကနေ၃ခုဖတ်ပါမယ်။ထိုလ24ရက်နေ့တွင်ဣတိလမျိုးသားတို့သည်အစာရှောင်လျက်ရှော်တီအဝတ်ကိုဝတ်လျက်ကိုနိုင်မြေမှုန့်ကိုတင်လျက်စီဝေးကြ၏။ထိုအခါဣတိလအမျိုးစစ်ဖြစ်သောသူတို့သည်တပါးမျိုးသားရှိသမျှတို့နှင့်ကွာ၍ကိုအပြင့်နှင့်ဘိုးဘေးတို့၏အပြင့်များကိုဖော်ပြတောင်းပန်ကြ၏။မိမိတို့နေရာ၌ရက်နေ၍မိမိတို့ဖျားသခင်ထာဝရဘုရား၏ပညတ်တိကျမ်းစာကိုနေ့လေးစုတစုဖတ်ကြ၏အပြစ်ကိုဖော်ပြတောင်းပန်၍မိမိတို့ဖျားသခင်ထာဝရဘုရားကိုနေ့လေးစုတစုကူးကွယ်ကြ၏ဆိုပြီးတော့ဖော်ပြထားပါတယ်။နေမီဟာလူသူကြီးကိုဝမ်းမြောက်ပျော်ရွှင်ရမယ်လို့သတ်မှတ်ခဲ့တော်လည်းပဲယခုမှအစာရှောင်ခြင်းအမှုကိုပြုကြဖို့အားလုံးကိုဆုယုံစေကြပြန်ပါတယ်။ဖျားသခင်ရှိတော်မှာမိမိကိုယ်ကိုနှိမ်ချပြီးတော့မြေပေါ်ကိုမြေမုံတွေတင်ကြပါတယ်။ရှော်တီဝုတ်ကိုဝတ်ကြပါတယ်တပါးမျိုးသားတွေမှာအပြစ်ကျူးလွန်ခဲ့တဲ့သူတွေမဟုတ်ဣတိလလူမျိုးတွေကသာမိမိတို့ပြုခဲ့တဲ့အပြစ်ကိုဖျားရှင်ခွင့်လွှတ်တော်မူဖို့တောင်းပန်ကြပါတယ်လူမျိုးရဲ့အပြစ်ကြောင့်တိုင်းတစ်ပါးကိုကျွံ့ဖြစ်ဖန်ဆီးခေါ်ဆောင်ခဲ့ခြင်းခံရတာကိုအမက်ပြန်ရကြပါတယ်သူတို့ရဲ့ဆုတောင်းမှုဝန်ချမှုနဲ့နည်းနည်းလာတဲ့အပြစ်ရဲ့အကျိုးကိုသဘောပေါက်တယ်လို့သူတို့ဖော်ပြကြပါတယ်ဣတိလလူမျိုးတွေဟာရှေးလူကြီးတွေရဲ့လမ်းပြမှုလွှဲချော်ခြင်းကြောင့်ကျွန်းတပေါ့ဘဝရောက်ရခြင်းကိုအမျက်ထွက်နိုင်ပါတယ်။ခေါင်းဆောင်တွေရဲ့ရွေးချယ်မှုလမ်းမာယွင်ခြင်းအပေါ်အပြစ်ပြောဆိုဝေဖန်နိုင်ပါတယ်။ဖျားသခင်လိုအတိုင်းမလိုက်ခဲ့တဲ့ရှင်မျိုးဆက်တွေကိုအပြစ်ပြောနိုင်ပါတယ်။ယခုအချိန်မျိုးရောက်အောင်လူနည်းစုကလေးဖြစ်ရပြီးမျက်နှာငငယ်နဲ့ပြုပြက်နေတဲ့နေရာကိုပြန်လာရတဲ့အဖြစ်ကိုအော့နှလုံးနာနိုင်ပါတယ်။ဘယ်လိုမျိုးပဲဖြစ်စေမုန်တီးခါတိမှုနဲ့ညီတန်းငိုကြွေးနေမဲ့အစားသူတို့ဟာဖျားရှင်ထံကိုနှိမ်ချပြီးတော့ဝန်ချတောင်းပန်ကြပါတယ်။နေမီမဆာခန်းကြီးကိုအငယ်၃မှာဖော်ပြချက်အရလူတွေဟာ၄ရက်မြောက်နေ့အထိဖျားရှင်ပြည့်ညက်တော်ကိုဖတ်ယူကြပါတယ်။နောက်ထပ်၄ရက်ထပ်မံဖတ်ယူပြန်ပါတယ်။ဝန်ချတောင်းပန်ကြတယ်။ဝုပြုကူးကွယ်ခြင်းကိုပြုကြတယ်။အဲ့လိုဖတ်ယူခြင်းဟာတိုရက်ကိုတတိယအကြိမ်မြောက်ဖတ်ယူခြင်းဖြစ်ပါတယ်။တိုရက်ကျမ်းကိုဖတ်ယူရခြင်းရဲ့ရည်ချက်ကတော့အပြစ်ဝန်ချခြင်းဟာအမှန်ကန်ဖြစ်ဖို့ဖျားသခင်ရဲ့မိမှချက်အတိုင်းဖြစ်ဖို့ရည်ရွယ်တာဖြစ်ပါတယ်။ကျွန်တော်တို့တမန်ကျမ်းစာကိုဖတ်ခြင်းဟာဖျားသခင်နဲ့နီးကပ်ဖို့တန်ရှင်းသောဝိညာဉ်တော်ရဲ့တုန်သင်မှုကိုခံယူဖို့ဖြစ်ပါတယ်။နှုတ်ကပတ်တော်ရဲ့အမှန်တရားတွေဟာကျွန်တော်တို့ရဲ့အတွေးအခေါ်နဲ့စင်ကြင်တုံတရားတွေကိုမှန်ကန်အောင်ပြုစေပါတယ်။ကျွန်တော်တို့ကိုခွန်အားဖြစ်စေပြီးတော့ဖိမပေးပါတယ်။ဣတိလလူတွေဟာတူရကျမ်းကိုဖတ်ရင်ငိုကြွေးကြပါတယ်။ဝမ်းနည်းကြပါတယ်။ဖျားရှင်နဲ့အတူရှိခြင်းဟာကျွန်တော်တို့ခွန်အားနေခြင်းအလုံးကိုမေ့ပျောက်သွားစေပါတယ်။ဖျားရှင်ကိုစัจ java နာဖန်ဆင်းရှင်အဖြစ်သိမှတ်ခွင့်ရပါတယ်။ကျွန်တော်တို့ရဲ့အတ္တမှာဖျားရှင်မပါရှိခဲ့ဘူးဆိုရင်ဘုဘိတွေရဲ့သဘောအတိုင်းထင်ရဆိုင်တဲ့ဒလိမျိုးပြန်ဖြစ်လာမှာဖြစ်ပါတယ်။ဖျားရှင်သာလျှင်ကျွန်တော်တို့ရှောက်လန်းတဲ့နဲ့လမ်းကိုပို့ဆောင်နိုင်စွမ်းသူဖြစ်ပါတယ်။ဒိန်လအနာဂတိကျမ်းအခန်းကြီး9အငယ်429ကိုဖတ်ပါမယ်။ဒန်လာရဲ့ဆူတောင်းချက်မှာပါရှိသလိုယနေ့ကျွန်တော်တို့အနေနဲ့ဘယ်လိုမျိုးဆူတောင်းတင်တယ်လဲဆိုတာကိုကြည့်ကြပါစို့ထို့သောအဖြစ်ကိုဖော်ပြတောင်းပန်၍ငါကိုးကွယ်သောဖျားသခင်ထာဝရဘုရားထံငါပြုသောပတ္ထနာဟုမူကားကိုတော်ကိုချစ်၍ပြည့်ညက်တော်တို့ကိုစောင့်တော်သူတို့အားတစ္ဆာတော်မပြတ်ကရုဏာတရားကိုစောင့်တော်မူထားသောအလွန်ကြီးမြတ်၍ကြောက်ရွံ့ဖွယ်ဖြစ်တော်မူသောအရှင်ဖျားသခင်အကျွန်ုပ်တို့သည်ပြင်မာမိပါပြီဒုစရိုက်ကိုပြုမိပါပြီမတရားသဖြင့်ကျင့်မိပါပြီပုန်ကန်မိပါပြီစီရင်ထုံးပွက်တော်မူသောတရားလမ်းမှလွဲမိပါပြီကျွန်တော်တို့ဤရှင်ဘုရင်မင်းသားအသက်ကြီးသူမှဆ၍ပြည်သူပြည်သားအပေါင်းတို့အားကိုရိုဤအခွင့်နှင့်ဟောပြောသောကိုရိုဤကျွံပြောဖက်တို့စကားများကိုအကျွန်ုပ်တို့သည်နားမထောင်ဘဲနေကြပါပြီ။အိုဖျားရှင်ကိုရိုသည်တရားနှင့်ဆိုင်တော်မူ၏ကိုရိုကိုပြမသောအပြစ်ကြောင့်နှင်ထုတ်တော်မူ၍ဤသောပြည်ဝေသောပြည်အရရတို့၌နေသောယူဒပြည်သူယေရုရှလင်မြို့သားမှဆ၍ဤတိလလူအပေါင်းတို့ဟူသောကျွန်ုပ်တို့သည်ယနေ့၌ရှိသည့်အတိုင်းမျက်နှာပြက်ချင်းနှင့်ဆိုင်ကြပါ၏။အိုဖျားရှင်ကိုတော်ကိုပြမားသောကြောင့်အကျွန်ုပ်တို့၏ရှင်ဘုရင်မင်းသားအသက်ကြီးသူမှဆ၍အကျွန်ုပ်တို့သည်မျက်နှာပြက်ချင်းနှင့်ဆိုင်ကြပါ၏။အကျွန်ုပ်တို့သည်ကိုတော်ကိုပုန်ကန်တော်လဲအကျွန်ုပ်တို့၏ရှင်ဖျားသခင်သည်ကရုဏာကိုပြခြင်းအပြစ်ကိုဖြေရှင်းခြင်းအခွင့်နှင့်ဆိုင်တော်မူ၏။အကျွန်ုပ်တို့၏ဖျားသခင်ထာဝရဘုရားသည်ကျွံ့တော်ရင်ပြောဖက်တို့ဖြင့်အကျွန်ုပ်တို့၌ထားတော်မူသောပြည့်ညတ်တရားတော်လမ်းသို့လိုက်ခြင်းကပြာတိတော်အတန်ကိုကျွန်တို့တို့သည်နားမထောင်ဘဲနေကြပါပြီ။အကယ်စင်စစ်ဣတိလအမျိုးသားအပေါင်းတို့သည်ပြာတိတော်အတန်ကိုနားမထောင်လွှဲသွား၍ပြည့်ညက်တရားတော်ကိုလွန်ကျူးကြပါပြီ။ သူဖြစ်၍ကိုတော်ကိုပြမသောအဖြစ်ကြောင့်ကျင်းစုတော်မူခြင်းဒီဟုသောဖျားသခင်ကျွန်မောရှိ၏ပညတ်တိကျမ်း၌မှတ်သားသောအချိန်ကိုအကျွန်ုပ်တို့အပေါ်သို့တွန်းလောင်းတော်မူ၏အကျွန်ုပ်တို့တစ်ဖက်အကျွန်ုပ်တို့အုပ်သောတရားသူကြီးတို့တစ်ဖက်၌မိတ်တော်မူသောစကားတော်ကိုတည်စေ၍ကျွန်ုပ်တို့အပေါ်မှာကြီးစွာသောဘေးဥပက်ကိုရောက်စေတော်မူပြီးအကြောင်းမူကားယေရုရှလင်မြို့၌ဘေးရောက်တကယ်သို့ကောင်းကင်အောက်တွင်အဘယ်အရက်၌မျှမရောက်စုဖူးပါမောရှိ၏ပညတ်တိကျမ်းစာ၌မှတ်သားသည့်အတိုင်းဤဘေးဥပက်ရှိသည်မျှသည်ကျွန်ုပ်တို့အပေါ်မှာရောက်ပါပြီကျွန်ုပ်တို့သည်ဒုစရိုက်များကိုရှောင်၍တမန်တော်တော်ကိုနားလည်ခြင်းအလို့ငါကျွန်ုပ်တို့ဖျားသခင်ထာဝရဘုရားထံတော်၌မတောင်းမှန်ပဲနေကြပါပြီတကားထို့ကြောင့်ထာဝရဘုရားသည်ဘေးဥပက်ကိုစောင့်၍ကျွန်ုပ်တို့အပေါ်သို့ရောက်စေတော်မူပြီးကျွန်ုပ်တို့ဘုရားသခင်ထာဝရဘုရားသည်ပြုတော်မူသည်များတို့၌ဖြောက်မှတ်တော်မူ၏ကျွန်ုပ်တို့သည်ဗျာဒိတ်တော်အတန်ကိုနားမထောင်ဘဲနေကြပါပြီတကားတကိုးကြီးသောလက်တော်ဖြင့်ကိုရိုအီလူတို့ကိုအကုတ္တပီမှနှုတ်ဆောင်၍ယင်းနေ့၌ရှိသည့်အတိုင်းအတရေတော်ကိုထင်ရှားစေတော်မူသောကျွန်ုပ်တို့၏အရှင်ဘုရားသခင်ကျွန်ုပ်တို့သည်ပြင်မာမိပါပြီမတရားသဖြင့်ပြုမိပါပြီအိုဖျားရှင်ဖြောင့်မတ်တော်မူခြင်းတရားတော်ရှိသည်များတို့နှင့်အညီတန်ရှင်သောတောင်တော်ဒီဟုသောကိုတော်ဤယေရုရှလင်မြို့မှပြင်းစွာသောဒေါသအမျက်တော်ကိုလွှဲတော်မူပါဟုကျွန်ုပ်တောင်းပန်ပါ၏အကြောင်းမူကားကျွန်ုပ်တို့အပြစ်များမှဆ၍ဘုပိတို့၏အပြစ်များကြောင့်ယေရုရှလင်မြို့နှင့်ကိုတော်ဤလူစုသည်ပတ်ဝန်းကျင်၌ရှိသောသူတို့တွင်ကဲ့ရဲ့စရာအကြောင်းဖြစ်ပါ၏ယခုမူကားကျွန်ုပ်တို့ဖျားသခင်ကိုရိတ်ကျွံပြူသောပထနာစကားကိုနားထောင်တော်မူပါစိတ်ဉဏ်လည်းရှိသောတန်ရှင်းရဌာနတော်ကိုဖျားသခင်၏အကျိုးတော်ကြောင့်မျက်နာတော်ရောင်ကြီးကိုထွန်းလင်းစေတော်မူပါကျွန်ုပ်၏ဖျားသခင်နားတော်ကိုလှည့်၍နားထောင်တော်မူပါမျက်စိတော်ကိုဖွင့်၍ကျွန်ုပ်တို့ပျက်စီးရများကို၎င်းနာမတော်ဖြင့်တမုတ်သောမြို့ကို၎င်းကြည့်ရှုတော်မူပါကျွန်ုပ်တို့သည်ကိုကုသိုလ်ကိုအမိမပြုမဟာကရုဏာတော်ကိုသာအမိပြု၍ပထနာစကားကိုရှေ့တော်၌ဆက်ကပ်ပါ၏အိုဖျားရှင်နားထောင်တော်မူပါအိုဖျားရှင်အပြစ်ကိုလွတ်တော်မူပါအိုဖျားရှင်နားထောင်၍ပြုတော်မူပါကျွန်ုပ်ဤဖျားသခင်ကိုတော်အတွက်ဖင်းရွက်တော်မူမူပါနှင့်ကိုတော်ဤမြို့ကိုတော်ဤလူစုသည်နာမတော်ဖြင့်တမုတ်ချင်းရှိပါသည်ဟုဆုတောင်းပတနာပြုဤဆိုပြီးတော့ဖော်ပြထားတာတွေ့ရပါတယ်။ဒန်လာရဲ့ဆုတောင်းချက်မှာပါရှိတဲ့အချက်တွေကိုနားထောင်လိုက်တဲ့အခါမှာယနေ့ကျွန်တော်တို့ဘဝသက်တာမှာပြန်လည်ဆန်းစစ်ဖို့ဖြစ်ပါတယ်။မိမိတို့ရဲ့ဘဝသက်တာမှာဖျားရှင်စကားကိုနားမထောင်ဘဲကိုယ့်ရဲ့သဘောအတိုင်းလုပ်ဆောင်နေသလား။ယနေ့ကျွန်တော်တို့အနေနဲ့ပြန်လဲပြီးတော့မိမိကိုယ်ကိုနှိတ်ချပြီးတော့ဖျားရှင်စီမှာပြန်လဲဝင်ချတောင်းပန်ပြီးတော့ကျွန်တော်တို့ရဲ့အတွေးခေါ်တွေကိုနှုတ်ကပတ်တော်ရဲ့အမှန်တရားနဲ့တွင်တယ်မှုကိုခံယူတဲ့ယဉ်ကျေးသူတွေဖြစ်စေဖို့အတွက်တနင်္ဂနွေနေ့ဥပုသ္စာပြေတင်ငန်းစာကဖော်ပြပေးထားပါတယ်